ကင်းပြည်နယ်မြောက်ဝီမြို့ပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNL ကအမျိုးသားလွတ်မြောက်ရေးနဲ့ပူးပေါင်းတပ်တွေကြားဒီနေ့မနက်ပိုင်းကစလို့တိုက်ပွဲတွေပြင်းထန်နေပါတယ်မြို့ပေါ်ရက်ွက်ထဲအထိလက်နက်ကြီးကြီးတွေကြားရောက်တယ်လို့မြောက်ဝီမြို့ကန်တွေကပြောပါတယ်ကင်းပြည်နယ်မှာ KNU ထိန်းချုပ်နေရာတွေမှာသာမကမြို့ပေါ်ရက်ွက်တွေအထိတိုက်ပွဲတွေဖြစ်လာနေတဲ့အကြောင်းထိုင်းခြေဆိုင်ပြည်ဝင်သတင်းတော့မရေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကင်းပြည်နယ်မြောက်ဝီမြို့အဝင်အောင်မြင်ရွှေပုံရက်ွက်မချိုးလေးတောင်ကုန်းနေရာကစစ်ကောင်စီနဲ့နေကြောင်တက် BGF တက်တွေတက်ဆွဲထားတဲ့နေရာမှာဒီကနေ့ဧပြီလ29ရက်နေ့မနက်ပိုင်းကစပြီးနေ့လယ်အထိတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီး KNU ကယူမျိုးသားအစည်းအဝေးနဲ့နိုင်ငံခြားရေးဌာနတာဝန်ခံပရိုစော်တော်နီကအခုလိုပြောပါတယ
်ဟုတ်ပါတယ်ဒီဘူးချက်ကွက်လေးမှာကြားလို့ဒါလည်းမျိုးတွေပဲပြောလို့ရတာပေါ့နော်အဲ့ဒီဟုတ်တယ
်ဟုတ်ပြီဆက်တနာရေးလည်းဖြစ်
အဓိကတော့စစ်ကောင်စီနဲ့ဖြစ်တာပေါ့တခြားကတော့မရှိဘူးနော်အဲတဖြည်းဖြည်းချင်းချင်းနဲ့ဟိုတိုက်ပွဲတွေကစိုက်လာတဲ့သဘောတော့ရှိတာပေါ့နော်အများအားဖြင့်ဆောင်ကြည့်အဲကျွန်တော်ကလည်းကိုယ့်ရဲ့ဟိုနေနေဒီကောင်ကိုပဲဆံကတ်ွယ်တယ်အပေါ်သဘောပဲရှိပါသေးတယ်အဲဒ
ါမချောလေးဖျားကိုငွေရင်းလာဖျားကုန်းဘက်နဲ့ရက်ွက်တွေတည်းတိလက်လက်ကြီးစီစံနေတက်ရောက်တာရှိတဲ့အတွက်ဒေသခံစီသူအတော်များများကသူရင်ထိတ်လန့်နေရကြောင်းတိုက်ပွဲဖြစ်တဲ့နေရာအနီးတစ်ပိုက်မှာနေထိုင်နေတဲ့ရောက်ရည်မျိုးကတူကလည်းပြောပြပါတယ်
။အော်ထိုင်လာတာကတော့ဖြစ်တယ်။ဒီမှာတော့မရအောင်ပဲတော့ရောက်ပါမလဲပေါ့နော်။အဲ့လိုမျိုးဖြစ်တယ်။ဒါတော့လည်းကြီးလန့်တာကနေပေါ့နော်။ကိုပြီးဆိုင်ပြီးနေရတယ်ပေါ့။ဟိုအလောက်ကလည်းလုံးဝမဖြစ်ဘူး။ရှားတဲ့အသက်တော်တော်ကျယ်တယ်။အဲ့လိုပဲဟိုမြေတောက်နေဒီမိသားနမိတ်ဒီနမိတ်တစ်ချက်ဖြစ်နေတယ်လေ
။အခုဆိုရင်ပြည်ပြည်နယ်ထဲမှာ KNU ထိန်းချုပ်ထားတဲ့နေရာတွေကမကပြင်းပြင်းနဲ့ရုပ်ပေါ်နေရာအထိတိုက်ပွဲတွေရှိလာကြောင်းကိုလည်းသူတို့စောတော်နီကအခုလိုပြောပါတယ်
။ဆက်လက်တိုက်ပွဲဖြစ်တဲ့နေရာအဲ့ဒီလိုမှာတပွဲတည်းမဟုတ်ဘူး။ဟိုကအရှလမ်းမကြီးတစ်လျှောက်ရဲ့နောက်ပြီးတော့ကော်ပိုရိတ်ညွန်းနာမှာအကြီးပတ်ဝန်းကျင်ရွာတွေအကုန်လုံးကွတ်နေလုံးလုံးဖြစ်နေတယ်။ဒါတော့တိုက်ပွဲကြီးမဖြစ်ပြီးတောင်အောင်တော်တော်ဒီနည်းကကြောက်ကိုရောက်လာနေတဲ့နေရာတော့ရှိတော့ပါလိမ့်
မယ်။မြောက်ရီမြို့မှာတော့ပြီးခဲ့တဲ့ဧပြီလ23ရက်နေ့ည10:00ကျော်အချိန်ကလည်းအင်ဂျမန်နေဆက်အမှတ်ကြီးဖြစ်ပြေတကားနီမြန်မာဘက်ကျမ်းမှာမိုင်းပုတ်ပေါက်ကွဲမှုဖြစ်ပြီးအဆောက်အဦနဲ့ကားတွေစိုက်ကြီးပျက်စီးခဲ့ပါတယ်။ဒီဗီလာအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မှ၈တပ်မှ၅တပ်မှ၆တေသကကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကြောင့်စိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းအကြောက်ဆုံးတွေရှိခဲ့တယ်လို့ KNU နဲ့လာရောက်ပူးပေါင်းတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပါတယ်။ဧပြီလ28ရက်နေ့ကတော့တန်လျင်မြေကမ်းနဘေးမှာရှိတဲ့စစ်ကောင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တဲ့ကျောက်မြတ်ရှိတဲ့စခန်းကို KNU တပ်မကလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ပိုက်ခဲ့ကြပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခဲ့ခဲ့ပါတယ်။ဒီတိုက်ပွဲအတွင်း KNL တပ်မ9ရဲ့ဗျူဟာမှုဘုံမူကြီးစောတူကိစ္စတာဆုံးသွားခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးစီစံနေတိုက်ရောက်တာတွေကြောင့်ဒေသခံပြည်သူတွေကတော့ဘေးလွရာကိုထွက်ပြေးနေရပြီးစစ်ဘေးဒုက္ခသည်အရင်အတွက်ပုံမှန်များများလာတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင်။